စင်ကာပူနိုင်ငံမှာစန်တင်လက်အောင်မိဂိုမျိုးတွေဖုံးလွှမ်းစေတဲ့တောင်ယာတစ်တော်မိတွေငြိမ်းသွားစေဖို့အင်ဒိုနီးရှားအစိုးရကရဟတ်ယာဉ်တွေကိုတုံးပြီးမိငြိမ်းသက်ပေးနေပါတယ်။ငြိမ်းလို့မနိုင်အောင်ဖြစ်နေတဲ့မိကိုရဟတ်ယာဉ်နဲ့ရေပက်ဖြန်းငြိမ်းသက်ပေးနေတယ်လို့မကြခင်ရက်တွေအတွင်းမှာလည်းတဘာဝမဟုတ်တဲ့မိုးရွာသွန်းအောင်တိမ်တိုက်တွေကိုဖန်တီးပေးပြီးမိငြိမ်းဖို့အတွက်ကြိုးစားမယ်လို့ပြောကြားလိုက်ပါတယ်။စင်ကာပူနိုင်ငံရဲ့လေးထုညဉ့်ဉန်းမှုအညွှန်းကိန်းဟာတောက်ကြနေနေလယ်မှာ400အထိတိုးသွားပြီးဆိုးရတဲ့နောက်ထပ်ဆန်ကျင်အထစ်ကိုတင်လိုက်ပြီးဖြစ်ပါတယ်။ဒါဟာမြို့နယ်လူထုအတွက်အသက်ရှူလမ်းကြောင်းဆိုင်ရာဆိုးရတဲ့အန္တရာယ်ရှိတဲ့အဆင့်ဖြစ်ပါတယ်။အိန္ဒိယမလေးရှားနိုင်ငံမှာလည်းလေးထုညဉ့်ဉန်းမှုအခြေအနေအတော်ဆိုးတဲ့ဒဏ်ကိုခံနေကြရတာပါ။စင်ကာပူဝန်ကြီးချုပ်လီဆိုင်လွန်းဟာတင်းလာနေကစပြီးနိုင်ငံမှာလွှမ်းခြုံနေတဲ့မီးခိုးမျိုးတွေဟာစက်တင်ဘာအောက်တိုဘာ6တွေ့ရာသီလောက်ကြာမှကင်းရှင်းမဲ့အနေအထားမှာရှိတယ်လို့သတိပေးခဲ့ပါတယ်။စင်ကာပူသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဌာနအကြီးအကဲအန်ဒရူးတန်ကတော့အင်ဒိုနီးရှားနိုင်ငံမှာစိုက်ပျိုးရေးကုမ္ပဏီတွေကိုဈေးသက်သာတဲ့တောင်ယာမီးရှို့တဲ့စနစ်ကိုမသုံးအောင်အစိုးရကနေတည်တည်ချာချာလှုပ်ဆောင်ဖို့လိုတယ်လို့ပြောကြားခဲ့ပါတယ်။